နော်ဝေးစီဆိုင်ဒလီနော့ဆက်သွယ်ရေးကုမ္ပဏီအနေနဲ့မြန်မာနိုင်ငံကလုပ်ငန်းကိုရောင်းချတဲ့အခါသုံးဆသူတွေရဲ့အချက်အလက်တွေကိုကာကွယ်ထားပါတယ်ဆိုတဲ့အာမခံချက်မျိုးပေးဖို့ဒလီနော့မှာရင်းနှီးမြှုပ်နှံထားတဲ့အစုရှယ်ယာရှင်အများအပြားကတောင်းဆိုနေကြတယ်လို့ Writer စင်တဘုတ်မှာရေးထားပါတယ်ဒလီနော့ကုမ္ပဏီရဲ့အစုရှယ်ယာအများစုဖြစ်တဲ့59ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့နော်ဝေးအစိုးရဘက်ကတော့ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ Writers ကဆက်သွယ်တာကိုအကြောင်းမပြန်ခဲ့ဘူးလို့သတင်းမှာရေးထားပါတယ်တယ်လီနော့အစုရှယ်ယာ 1.64 ရာခိုင်နှုန်းကိုယူထားတဲ့သရုပ်တော်အများဆုံးအစုရှယ်ယာရှင် DNB Asset Management 1.34 ရာခိုင်နှုန်းကိုယူထားတဲ့အထက်မှအများဆုံးအစုရှယ်ယာရှင် Storebrand Asset Management တို့အပြင် 3.96 ရာခိုင်နှုန်းကိုပိုင်ဆိုင်ထားတဲ့ KLP ပင်စင်ရံမုံငွေအဖွဲ့စတဲ့အစုရှယ်ယာရှင်တွေကအဲ့လိုတောင်းဆိုနေတာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာတယ်လီနော့တယ်လီဖုန်းနဲ့အင်တာနက်ဝန်ဆောင်မှုကိုသုံးစွဲသူ18တန်းရဲ့အချက်အလက်တွေကိုကောက်ွယ်ဖို့ထက်ကုမ္ပဏီဝန်ထမ်းတွေကိုအကောက်အွယ်ပေးဖို့မြန်မာဥပဒေတွေနဲ့အညီလှုပ်ဆောင်ခဲ့ရတယ်လို့တယ်လီနော့ကုမ္ပဏီကတုံ့ပြန်ထားပါတယ်။တယ်လီနော့ရဲ့ယင်းနှိမ့်နှံမှုကိုရောင်းချပြီးလုပ်ငန်းလိုင်စင်ကိုပြန်အပ်တဲ့အခါမြန်မာဥပဒေတွေလုပ်ငန်းလိုင်စင်ဆိုင်ရာသတ်မှတ်ချက်တွေနဲ့အညီအချက်အလက်တွေကိုဆက်ပြီးသိမ်းဆည်းထားရပါမယ်လို့တယ်လီနော့ပြောခွင့်ရလူသမီးတူကပြောပါတယ်။ကုမ္ပဏီဝန်ထမ်းတွေအန်ဒရယ်ကြားစီနဲ့အဖြစ်မရောက်ဘဲနဲ့မြန်မာဥပဒေတွေကိုချိုးဖောက်ဖို့ဆိုတာမဖြစ်နိုင်ပါဘူး။ဒါကလုံးဝလက်ခံနိုင်ွယ်မရှိပါဘူးလို့လည်းဆိုပါတယ်။ဒီကောင်စီကိုစတင်သူတွေရဲ့တယ်လီဖုန်းခေါ်ဆိုချက်မှတ်တမ်းတွေနဲ့ထွက်ပြေးပို့ဆောင်နေသူတွေရှိခဲ့တယ်လို့နောက်ဆုံးသိထားတဲ့နေရာကိုဖော်ပြတဲ့မှတ်တမ်းတွေကိုတွေ့ပြီးဘူးစစ်ကောင်စီကတောင်းခံခဲ့ပြီးဖြစ်တယ်လို့လူလူရေးပိုင်းစိုးရိမ်တဲ့ကြောင့်အမည်မဖော်တဲ့တယ်လီနော့ဝန်ထမ်းအုပ်ကပြီးခဲ့တဲ့သတင်းပတ်မှာပြောဆိုခဲ့တဲ့အကြောင်း Writers ဌာနကပြောပါတယ်တယ်လီနော့ဘက်ကအဲ့ဒါကိုလိုက်နာပြီးစွဲပြောင်းပေးခဲ့တယ်လို့လည်းအဲ့ဒီဝန်ထမ်းတွေကပြောပါတယ်တယ်လီနော့ပြောခွင့်ရလူသမီးကတော့ဝန်ထမ်းတွေအတွက်အန်ဒရယ်ရှိတာကြောင့်စစ်ကောင်စီရဲ့ညွှန်ကြားချက်တွေနဲ့ပတ်သက်လို့မှတ်ချက်ပေးဖို့မဖြစ်နိုင်ဘူးလို့ Rider စင်တနာကိုအစောပိုင်းကပြောခဲ့ဥပါတယ်။တယ်လီနော့ရဲ့မြန်မာနိုင်ငံကအစုရှယ်ယာတွေကိုလေဗနွန်အခြေစိုက် M1 ကုမ္ပဏီကိုရောင်းမယ်လို့တယ်လီနော့ဘက်ကကြေညာထားပေမယ့်အစုရှယ်ယာအများစုကိုစစ်ကောင်စီနဲ့ဆက်ဆက်ရှိတဲ့ရွှေပြိုင်းတူကုမ္ပဏီကပိုင်ဆိုင်မှာဖြစ်တယ်လို့ Rider စင်တနာသတင်းတွေမှာဖော်ပြခဲ့ပါတယ်ခင်ဗျာ။